ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနှစ်ရက်ပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြန်ပို့ရေးနိုဝင်ဘာလလယ်မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူထားပေမဲ့အချိန်မတန်သေးဘူးလို့ယူဆတဲ့အကြောင်းကုလသမဂ္ဂဘက်ကပြောဆိုရတဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအခုလိုတုံ့ပြန်ပြောဆိုတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတတိယအကြိမ်နေရစွန့်ခွာသူတွေပြန်လည်လက်ခံရေးပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးကိုမနေ့ကဒကာမြို့မှာကျင်းပပြီးရိုဟင်ဂျာဒုက္ခသည်9000ကျော်တဲ့ကပထမတော့ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေနေရပြန်ဖို့အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူတာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်ဘူးလို့ UNHCR ဘက်ကပြောဆိုထားတာပါမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့မြန်မာနိုင်ငံအနေနဲ့ပြန်လည်လက်ခံရေးနဲ့နေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ကအဓိကလို့ VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ဘက်ကအဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှုတွေကကျွန်တော်တို့မလွတ်ခဲ့ပါဘူးခုချိန်ဒီလေဝေဖန်မှုတွေရှိနေပါတယ်။နောက်တစ်ချိန်မှာကျွန်တော်တို့ဒီလက်ခံရေးလုပ်ငန်းစဉ်တွေအောင်မြင်သွားပြီးတဲ့အချိန်မှာလဲဝေဖန်မှုတွေဟာရှိနေမှာပဲဆိုတာကျွန်တော်တို့ယုံကြည်တယ်။ဘာလို့ဒီဝေဖန်ဖို့လုပ်နေတဲ့လူတွေကအများကြီးရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့လဲအခုမဟုတ်အောင်လည်းရှိနေဦးမှာပဲ။အဲ့တော့ကျွန်တော်တို့ဘက်ကအဓိကလုပ်တာတော့ဒီလူပြန်လဲလက်ခံရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေပြန်လဲနေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေအဓိကကိုကျွန်တော်တို့အာရုံစိုက်ပြီးလုပ်နေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကရိုဟင်ဂျာလို့ခေါ်နေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းညှင်းဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာဒက္ကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးလျက်ရှိပါတယ်။အခုဒုက္ခသည်တွေစတင်လက်ခံမဲ့အစီအစဉ်ဟာမြန်မာနိုင်ငံဘက်ကအတည်ပြုထားတဲ့ဒုက္ခသည်6000နဲ့က2600လောက်ကိုတတုပ်ပြီးတတုပ်လက်ခံဖို့သဘောတူတာဖြစ်တယ်လို့လည်းဦးစိုးဟန်ကဆိုပါတယ်
။ Repatriation process ကိုလုပ်နေတာကအဓိကအဖြစ်ပေါ့နော်။ကျွန်တော်တို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံ bilateral MOU နဲ့ကျွန်တော်တို့လုပ်နေတာပါ။ကုလသမဂ္ဂဘက်ကလည်းကျွန်တော်တို့ကဒါဟိုဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဆိုပြီးသူတို့ပြောရတာရှိပါတယ်ခင်ဗျ။ဟုတ်။ကျွန်တော်တို့ဘက်ကလည်းဒီလူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဒီဘက်မှာသူတို့ကိုပြန်လည်နေရာချထားရေးပြီးရင်သူတို့ရေးရှိနော်ဒီလူမှုဘဝပေါ့နော်လှုပ်ပွားရေးလောက်ကင်စားတော့နိုင်အောင်ကျွန်တော်တို့ကဒီဥက္ကဋ္ဌကျွန်တော်တို့ဘက်မှာကြိုးပမ်းဆောင်ရွက်နေတာရှိပါတယ်သို့တော်လည်းကျွန်တော်တို့ဘက်ကဒီလိုဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ကျွန်တော်တို့ပို့လာတဲ့စည်ရင်းတွေပေါ့နော်ဒီလို verify လုပ်ပြီးတာကျွန်တော်တို့ဘက်မှာနေထိုင်တာမှန်ကန်တဲ့လူစည်တွေပို့လာကြပြီအဲ့ဒါတွေကကျွန်တော်တို့စပြီးပို့လာတာကဒီနှစ်မတ်လောက်တည်းကစပြီးဒီဖြစ်လို့ရတဲ့စည်ရင်းလိုက်ကျွန်တော်တို့ပို့လာတာ18တုပ်လောက်ရှိပြီပေါ့နော်ဆိုတော့အခုလက်ရှိနောက်ဆုံးနေထားရဆိုရင်တော့6000ကျော်ရှိတယ်အခုအဲ့ဒီတည်းကမှကျွန်တော်ဘင်္ဂလားဒေ့ရှ်က2600ကိုသူပို့ပါမယ်ဆိုပြီးစပြီးတော့သူတို့ဟိုစပြောလာတာပေါ့နော်ဒါပြောလာတော့အခုညနိုင်နေသေးနေထားမှရှိပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုဝင်ဘာလထဲမှာစပြီးပို့မယ်လို့ကျွန်တော်တို့ပြောပါတယ်သို့တော်လည်းဒါနှစ်ဖက်ညနိုင်ရအောင်မယ်ကျွန်တော်လက်တွေ့မှာရေးပြင်းအခြေအနေတွေပေါ့နော်ဒီ data မှာလုပ်နေတဲ့လူတွေနဲ့အားလုံးညီနိုင်တိုင်ပင်ပြီးမှကျွန်တော်တို့ဒါကိုသတ်မှတ်လို့ရမှာပ
ါရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပါတယ်ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးသီးတော်မောင်တော်ကကျေးရွာ23ရွာကိုစတင်မာလာမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်လေးလာမှုတွေလုပ်ခဲ့ပါတယ်ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေဖို့ 变来因为我养老时间白了呢，要有钱杀到那台一段了，身边阿龙身边偏昂时间差的路嘞，路母为难给这一呢，变来你要查查一问你查哪个，比我一个表叔查话的是。